ရိုဟင်ညာတွေကိုလူကုန်ကူးမဲ့သူတွေလို့တန်ရာဖြစ်ပြီးဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းနဲ့ရိုဟင်ညာဒုက္ခသည်တွေကဝိုင်းရိုက်လွတ်လိုက်တဲ့ကိစ္စဟာအထင်အမြင်လွဲမှားမှုသာဖြစ်တယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်။မြန်မာပြည်ပြန်နိုင်ရေးမရေမရာဖြစ်လာနေချိန်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေလူကုန်ကူးသူတွေကနေတဆင့်မလေးရှားနိုင်ငံလိုတခြားနိုင်ငံတွေကိုမိသားစုလိုက်တရားမဝင်ထွက်ပြေးနေကြသူတွေများလာတဲ့အတွက်လည်းဒုက္ခသည်စခန်းတွေလုံခြုံရေးပိုတိုးမြင့်ချထားသလိုဒုက္ခသည်တွေကိုစောင့်ကြည့်မှုတွေလည်းများလာနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေခိုးလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဒုက္ခသည်စခန်းတွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုတုပလောက်ဒုက္ခသည်စခန်းတွေမှာတော့မနေ့ဖေဖော်ဝါရီလ22ရက်နေ့ကြာသပတေးနေ့ကဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ညာဒုက္ခသည်တွေဘက်ကလူကုန်ကူးသူတွေလို့အထင်မှားပြီးတော့သူတို့နဲ့သူတို့ကားကိုလူအုပ်နဲ့တိုက်ခိုက်ခဲ့တယ်လို့ AFP သတင်းမှာဖော်ပြပါတယ်။သူတို့အင်တာဗျူးမေးမြန်းတဲ့ရိုဟင်ညာမိသားစုဝင်တွေကကလေးငယ်တွေနဲ့အမျိုးသမီးတွေကိုအဝတ်အစားနဲ့အစားအသောက်အသုံးဆောင်တွေလက်ဆောင်ပေးတဲ့ဒီဂျာမန်ရုပ်သံအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုလူကုန်ကူးသူတွေလို့ထင်ပြီးတော့ဝိုင်းရိုက်ခဲ့ကြတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်တွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဤဇလန်ကအခြေအနေကိုပြောပြပါတယ
်။မင်းကကုတုပလောင်မှာပါဟိုဂျာမန်နေရာဂျာနလစ်အဖွဲ့တစ်ဖွဲ့အားဒုက္ခသည်စခန်းမှာအင်တာဗျူးဝင်ရောက်ဟိုမှာအင်တာဗျူးလုပ်ပြီးတော့အဲ့ဒီမိသားစုကိုသူတို့ကတန်းရပြီးတော့သူတို့ကမိသားစုတွေကအလေးစားနဲ့မိုးတွေပါလို့ဝေဖန်ဖို့ရှိတော့ဒီလိုသူတို့ကအစူဖားနဲ့ဆော်လာတယ်။အဲ့မှာလေလေတချို့ကနားမလည်နဲ့မပြီးတဲ့မှာဒေတာရစကမှစီရင်အရင်ကနကနာလူတွေကတက်ဆုံးတာရှိတယ်။နောက်ကလေးတွေကိုပြင်သွေးတာရှိတယ်။အဲ့လိုအပြင်းလဲလာပြီးတော့သူတို့ကအဲ့ဒီအခွဲကိုသူတို့ကမပေါ်ဆိုင်ဆိုင်တာနောက်အဲ့ဒီလိုရေစာမိုင်းဝင်ပြီးတော့သူတို့ကတိုက်ဆိုင်တဲ့အပေါ်မှာကျွန်တော်တို့ရေစာအေးလောဆွတ်ချတယ်။နောက်နောက်နောက်အဲ့ဒီလိုမကြည့်အောင်ကျွန်တော်ဒီမှာတွေ့ရဒုက္ခရဲ့ကုသလေကြီးကဆွေးနွေးပြီးတော့လူတွေကိုအတိအကျအကျယ်ကျွန်တော်ကလောက်ဆိုင်နေတာရှိပါတယ်ခင်ဗျာ
။ဂျာမန်ရုပ်သံအဖွဲ့တွေက၃ဦးနဲ့ဘင်္ဂလားဘာသာပြန်သူစီးနေလာတဲ့ကားကိုလည်းဝိုင်းဖျက်ဆီးခဲ့ကြပြီးတော့ဝိုင်းရိုက်နေချိန်မှာစခန်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ဘက်ကဝင်ရောက်ကယ်တင်နိုင်ခဲ့ပါတယ်။တရေမတန်းတိုလီတခုရိုက်ဖို့လာခဲ့တဲ့ဂျာမန်သတင်းသမားတွေကတော့အရေးပေါ်ဆေးဝါးကုသမှုခံရပေမဲ့ကြီးကြီးကျယ်ကျယ်ဒဏ်ရာမရခဲ့ပါဘူး။ဒီအဖြစ်ပြက်ဟာဒါလည်းဘူးလွဲမှားတဲ့အဖြစ်သားဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဒေသခံရဲအရာရှိအဘူခါဂါ AFP ကိုပြောပါတယ်။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအကြောင်းသတင်းမှတ်တမ်းလာရောက်ရိုက်ကူးတဲ့ဂျာမန်အဖွဲ့ကိုဒုက္ခသည်တွေဘက်ကအထင်အပြင်းလွဲမှားပြီးတော့ဝိုင်းရိုက်လိုက်တဲ့ကိစ္စအပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကများစွာစိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီအကြမ်းဖက်လုပ်ရက်ကိုရှုတ်ချတယ်လို့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဝီဇလန်ကပြောပါတယ်
။အဲ့ဒီလိုမိုင်းရစီတာအပေါ်မှာကျွန်တော်တို့စိတ်မကောင်းပါဘူးအဲ့ဒါရှုတ်ချတယ်နောင်နောင်တော့အဲ့ဒီလိုမရှိအောင်ဒုက္ခရဲ့စကမ်းပေါင်း30ရှိတယ်။အဲစကမ်းပေါင်း30ပြည်သူတွေကိုဝင်ရဒုက္ခတွေကိုကျွန်တော်တို့ဒုက္ခတွေဖြစ်ကလေးကအစီအစဉ်တွေအတွက်ကျွန်တော်ကလဲဆောင်နေတာရှိပါတယ်။နောက်ဒီလိုစိတ်ကအပြစ်ကြီးကြီးတဲ့အပေါ်မှာလည်းကျွန်တော်ကစိတ်မကောင်းပါဘူး
။ရူဟီယာဒုက္ခတွေဟာသူတို့ဒေယရေးကိုပြတ်ဖို့ကလည်းဘေးရဘရာဖြစ်နေသေးတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတွေစခန်းတွေကနေတဆင့်သူတို့ရဲ့ဘဝလူမြောက်ရာလူမြောက်ကြောင်းလူကုန်ကူးသူတွေကနေတဆင့်ထွက်ပြေးနေကြတဲ့ဖြစ်ရပ်တွေကလည်းမကြခဏဆိုသူတို့ဖြစ်ပြတ်နေတာဖြစ်ပါတယ်ဒီလိုမျိုးလူကုန်ကူးမှုတွေရှိတဲ့အတွက်ဒုက္ခသည်စခန်းတွေမှာလုံခြုံရေးတိုးပြစ်ချထားသလိုဒုက္ခသည်အခြေကြီးကြပါလေသတိအနေထားနဲ့စောင့်ကြည့်နေကြတယ်လို့ဦးဝီဇလန်ကပြောပြပါတယ
်ကဘာမှတော့ဒုက္ခကြီးရဲ့လေဒီရေးချတော့တခြားနိုင်ငံတွေကိုဒုက္ခနေတာကျွန်တော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံချက်ကိုသူကတက်တဲ့နေရာအစကသူကအဲ့လိုကျွန်တော်လည်းကျွန်တော်တခြားနိုင်ငံကိုတက်ပေါ်လဲနေတာပါကျွန်တော်ဒေတာတွေကိုကျွန်တော်အမြင်နဲ့အသိပေးတာရှိတယ်။နောက်ဒီလိုလေကွန်ဆင်းမှုမခါရအောင်နောက်လေကွန်ဆင်းမှုပေးကြတယ်လေသူတို့ကအဆက်တည်းမလဲအောင်နောက်ဒီလိုမရှိအောင်ကျွန်တော်ကာကွယ်ဆောင်ကျနေတာလည်းကျွန်တော်ရှိပါတယ်ခင်ဗျာ
။ရခိုင်ပြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်တွေရဲ့ဒေပြင်းရှင်းလင်းမှုတွေကြောင့်အသက်ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာတိတ်တဲ့ချီရှိနေပြီဖြစ်ပါတယ်။တလောရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောက်ချီတဲ့ရခိုင်မျိုးရွယ်စုဒေသခံတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်အပါအဝင်ဘေးလွတ်ရာတွေကိုတိတ်ဆောက်ထွက်ပြေးနေရတဲ့အနေအထားဖြစ်ပါတယ်ရှင်။